အမေရိကန်ပြည်သူနယူးယောက်မြို့မှာလူရှိဦးသေဆုံးခဲ့တဲ့အထိထရက်ကားစင်းနဲ့ဝင်တက်ခဲ့တဲ့ဥဇဘက်ကစ္စတန်နိုင်ငံကရွှေ့ပြောင်းလာသူအသက်29နှစ်အရွယ်ဆေဖူလိုဆိုင်ပော့ဖာသူတို့လူတစ်ယောက်ဖြစ်တဲ့အကြောင်း SSN စစ်သွေးကြဖွဲ့ကပြောဆိုလိုက်ပါတယ်။တိုက်ခိုက်သူဟာအဖွဲ့ဝင်စစ်တီတူဖြစ်တဲ့အကြောင်းအစိုးရအုပ်စုရဲ့ပတ်စင်စာဆောင်ဖြစ်တဲ့အနာဘာကဖော်ပြပေးမယ်လေ။အထောက်ထားတစုံတရာပြတ်တာတော့မရှိပါဘူး။ပြည်ဝင်ဗီဇာကန်ဆယ်မဲ့အစီအစဉ်နဲ့အမေရိကန်ကိုရောက်လာတဲ့ဆိုင်ပော့ဖ်ကိုတော့အင်္ဂါနေ့ကနယူးယောက်မြို့မှာစပိန်သမားတွေနဲ့စီကားရလမ်းတစ်လျှောက်အငါထရက်ကားစင်းနဲ့ဝင်တိုက်ခဲ့တဲ့အတွက်ချမ်ပယ်ဝါရနဲ့ဆက်နွယ်တဲ့အမှုတွေနဲ့တရားစွဲထားပါတယ်။တိုက်ခိုက်မှုတွင်လူဒဏ္ဍာရီလောက်လဲဒဏ်ရာရရှိခဲ့တာပါ။ထရက်ကားနဲ့ဝင်တိုက်ခဲ့တဲ့ဆိုင်ပော့ဖ်ကိုရဲရရှိသူကပြစ်ခတ်ဖမ်းဆီးရကရရှိခဲ့တဲ့ဒဏ်ရာကြောင့်စေယုံတင်ကုသပေးထားရပါတယ်။စေယုံမှာရှိနေတော့ IS စစ်လန်စစ်သွေးကြွားတွေကိုတစ္ဆာခံကြောင်းပြောခဲ့တယ်လို့အစိုးရဘက်ကအလံကိုလဲစေယုံကအခန်းမှာချိတ်ဆွဲထားလို့ကြောင်းပြောခဲ့ပေမဲ့တာဝန်ရှိသူတွေကတော့လက်မခံခဲ့ပါဘူး။ဥဇဘက်ကစ္စတန်သမ္မတရှက်ကတ်မီယာ COF ကတော့တက်ခတ်မှုကအကျဉ်းအားကင်းမဲ့ပြီးရက်စက်တဲ့လုပ်ရဖြစ်ကြောင်းပြောဆိုခဲ့တယ်လို့စုံစမ်းစစ်ဆေးမှုတွေကိုအပြည့်အဝပူးပေါင်းကူညီဖို့အသင့်ရှိတဲ့အကြောင်းပြောဆိုခဲ့တာပါ။ကာနေတက်ခတ်ခဲ့တဲ့လုပ်ရမချတဲ့နှစ်တွေအတွင်းအနောက်နိုင်ငံတွေမှာ IS အဖွဲ့ကိုအားချပြီးအချမ်းဖက်ဝါရီတွေကကားအုံပြူတက်ခတ်တဲ့လုပ်ရမျိုးနဲ့တူညီနေကြောင်းလဲအမေရိကန်လူမျိုးရေးအာဏာပိုင်ကပြောဆိုနေကြပါတယ်။အမေရိကန်သုတေသနစစ်တမ်းတစ်ခုမှာတော့2014ခုနှစ်ကစလို့မော်တော်ကားတွေကိုတုံးပြီးတိုက်ခိုက်မှုပေါင်း15ကြိမ်ဖြစ်ခဲ့ပြီးလူပေါင်း140ကျော်သေဆုံးရကြောင်းဖော်ပြထားပါတယ်။နယူးယောက်မှာတနင်္ဂနွေနေ့ကျင်းပမဲ့မာရသွန်ပြည့်ပြိုင်ပွဲမှာလူပေါင်း5000ကျော်ပါဝင်လိမ့်မယ်လို့ခန့်မှန်းထားပြီးပြည်သက်ထောင်ထောင်ချီကြီးစုကြမှာဖြစ်တာကြောင့်ကြိုတင်သတိထားတဲ့အနေနဲ့လွန်ကျွေးတွန်းပြန်ထားမှာဖြစ်တဲ့အကြောင်းလဲရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။